COVID-19 ကယောဂါနောက်ဆက်တွဲဖြစ်ပေါ်နိုင်တဲ့ကျန်းမာရေးဆိုင်ရာအကျိုးဆက်တွေကိုခံမှန်းပြီးကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကပြင်ဆင်ဆောင်ရွက်နေတဲ့အကြောင်းပြောပြမှာပါကျွန်မစုစုပါ COVID-19 ကယောဂါရဲ့နောက်ဆက်တွဲဖြစ်ပေါ်နေတဲ့အကျိုးဆက်တွေကိုခံမှန်းသုံးသပ်ဖို့ကျန်းမာရေးစနစ်အပေါ်တည်ရောက်မှုတွေကိုပပေါင်းစုံကနေစဉ်းစားဖို့နဲ့အဲ့ဒီခံမှန်းသုံးသပ်ချက်တွေပေါ်မူတည်ပြီးကြိုတင်ပြင်ဆင်ရမယ့်အချက်တွေကိုရေတိုရေရှည်ကာလအလိုက်အစီအစဉ်တွေရေးဆွဲပြီးဆောင်ရွက်နိုင်မှုအတွက်အဖွဲ့ဝင်24ဦးပါဝင်တဲ့အကြံပေးအဖွဲ့ကိုဧပြီလကုန်ပိုင်းကဖွဲ့စည်းခဲ့တာပါ။အဲ့ဒီအဖွဲ့ကိုကျန်းမာရေးဝန်ကြီးဟောင်းဒေါက်တာဖေသက်ခင်ကဦးဆောင်မှာဖြစ်ပြီးတော့အငြိမ်းစားတူညွန်ချုပ်ဒေါက်တာမျိုးခင်ကအတွင်းရေးမှူးအဖြစ်တာဝန်ယူထားတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကညွှန်ကြားရေးမှူးဒေါက်တာတန်းနိုင်စုက VOA ကိုပြောပါတယ်။
during the covid ကာလမှာဘယ်လိုဖြစ်နိုင်လဲ after covid ကာလမှာပြင်ဆင်ရတဲ့အနေအထားတွေကိုကျွန်တော်ကဘယ်လောက်ထိပေါ့နော်ကျွန်တော်ရဲ့ဒီ human resource အရာကောစာငွေကြေးအရာပေါ့နော်ဒါတွေဘယ်လိုပြန်ကူစားမလဲဆိုတာအဲ့ဒါကိုကျန်းမာရေးအရာတို့ကဒါတွေကိုဘယ်ပေါင်းစုံကနေသုံးသပ်ပြီးရခိုင်တာတော့ဝန်ကြီးဌာနကအကြံပြုနိုင်ဖို့အတွက်ဒီဖွဲ့စည်းထားတာပေါ့နော်ဒီမှာ
နှစ်ပတ်တာတက်တန်းရှိပြီးဖြစ်တဲ့ဒီအကြံပေးအဖွဲ့ရဲ့ခံမှန်းသုံးသပ်ချက်တွေနဲ့ပတ်သက်ပြီးဒေါက်တာတန်းနိုင်စိုးကအခုလိုဆက်ပြောပါတယ်
အဓိကတော့လူနာများလာရင် system ရဲ့ capacity ပေါ့ဥပမာဆိုလူနာ1000 2000လောက်ဖြစ်လာမယ်နောက်မှလူနာ8000 1000လောက်ဖြစ်လာမယ်ဆိုကျွန်တော်တို့က hospital bed တွေအဲ့လောက်ပေးနိုင်လား ICU bed တွေ1000လောက်ကျွန်တော်တို့နေရာမှာရနိုင်မယ်ပေါ့နော်ဒါမျိုးတွေရတယ်ဒါစဉ်းစားရမယ်ချက်တွေနောက်တစ်ခုကတော့ဒီလူနာများတဲ့အခါမှာလိုက်ရမယ်ဒီစေဝန်တန်းတွေအတွက်ကာကွယ်လို့ဆိုတော့သူကတန်းတို့ပါအများများတာဟုတ်ဒီဆက်ပြောတယ် PPE ပါဆိုတဲ့လူနာတယောက်တက်ဖို့အများကြီးကုန်တယ်ပေါ့နော်ဒီမှာကျန်တဲ့တိုင်စီစားဆိုဒီ health system ပေါ်မှာလည်းသူကဒီ covid case များရင်များဆိုတက်ရောက်တာပါနော
်ပြည်ရင်းမှာ corona virus ကိုဆက်ခံရသူတွေတဲ့ဒီယောဂါဘူကင်းဆင်လာသူဟာ89ဦးအထိရှိထားပါတယ်အဲ့ဒီလိုယောဂါပျောက်ကင်းသွားသူတွေရဲ့သွေးရည်ကြီးကိုအသုံးပြုပြီး covid လူနာတွေကိုစံသက်ကူတာပေးနိုင်မှုအတွက်ဆောင်ရွက်နေတယ်လို့လည်းပြောပါတယ်ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဒီကနေ့မနက်ထုတ်ပြန်ပြီးချိန်အထိပြည်ရင်းမှာတခွဲအတီးပြူလူနာ182ဦးရှိခဲ့ပြီးအဲ့ဒီထဲကသေဆုံးသူ6ဦးနဲ့ယောဂါဘူကင်းဆင်လာသူ89ဦးအထိရှိထားပြီးဖြစ်ပါတယ်။ COVID ယောဂါသံသယနဲ့စောင့်ကြည့်လူနာတွေအပါအဝင်အသွာလာကန့်သတ်ခံရသူတွေနဲ့လူနာနဲ့အနီးကပ်ထိတွေ့ခဲ့သူတွေရဲ့တခွဲနမူနာတွေကိုရန်ကုန်မြို့မှာရှိတဲ့အမျိုးသားချမ်းမာရေးတခွဲမှုဆိုင်ရာဌာနနဲ့စေတုတည်နာဦးစီးဌာနတို့မှစစ်ဆေးအတီးပြူပေးနေတာပါ။မန္တလေးနဲ့မော်လမြိုင်ပြီးတော့တောင်ကြီးမြို့နဲ့လာရှုံမြို့မှာရှိတဲ့ပြည်သူ့ကျန်းမာရေးတပ်ခွဲခန်းတွေမှာလည်းတပ်ခွဲစစ်ဆေးနိုင်မှုအတွက်စီစဉ်နေတယ်လို့သိရပါဗျ။ကျမစုစုပါရန်ကုန်မြို့ကနေသတင်းပေးပို့နေတာပါ။